တခင်ခရစ်တော်မွေးဖွားရာခရစ်မတ်လမြန်လေးမှာမိတ်ဆွေများအားလုံးကိုမင်္ဂလာရှိသောနေ့လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါတယ်။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိခါရောရာဆရာကိုရှင်းမောင်ရေးသားထားတဲ့ခရစ်တော်ဤလူစားတိခံယူခြင်းဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။ဒီဇင်ဘာလသို့ရောက်ရှိလာပြီဖြစ်ပါတယ်။ဒီဇင်ဘာလရဲ့ထူးခြားတဲ့အမှတ်လက္ခဏာကခရစ်တော်ရဲ့မွေးဖွားလာခြင်းဖြစ်တဲ့ခရစ်မတ်ဆိုတဲ့အကြောင်းပဲဖြစ်ပါတယ်။ခရစ်မတ်လို့ဆိုလိုက်တာနဲ့ရောင်စုံမီးလုံးတွေ၊ခရစ်မတ်သစ်ပင်တွေ၊ကာရယ်သချင်းတန်တွေအားလုံးကိုမျက်စိထဲမှာမြင်ရောက်မိကြမှာအမှန်ပဲဖြစ်ပါတယ်။ခရစ်မတ်ရောက်လာပြီဆိုရင်တော့အရေးကြီးဆုံးနဲ့အားလုံးနားလည်ဖို့ရန်လိုအပ်တဲ့အကြောင်းအရာကခရစ်တော်ကြီးလူစားတီခံယူခြင်းဆိုတဲ့အကြောင်းပဲဖြစ်ပါတယ်။လူစားတီးခံယူခြင်းဆိုတာကတော့အားလုံးနားလည်အောင်အလွယ်တကူအတိတ်ပဲဖွင့်ရမယ်ဆိုရင်ဖျားသခင်ကယေရှုခရစ်တော်အဖြစ်နဲ့လူဖြစ်လာခြင်းကိုဆိုလိုပါတယ်။ပို့ပြီးနားလည်အောင်ဆက်လက်ဖော်ပြလိုပါတယ်။လူစားတီးခံယူခြင်း Incarnation ဆိုသည့်စကားလုံးသည်လက်တင်စကားလုံးဖြစ်သည့် Incarno မှဆင်းသက်လာခြင်းဖြစ်ပါတယ်။အတိတ်ပဲမှာ to make into flesh orTo be made flesh. လူစားတီကိုခံယူခြင်းလူသားစားတီဖြစ်ပါတယ်။ဘုရားသခင်ကယေရှုအားဖြင့်လူအသွင်ကိုခံယူခြင်းဖြစ်တယ်။နားလည်လွယ်အောင်ပြောရရင်ဖြင့်ဘုရားသခင်သည်ယေရှုခရစ်၌လူစားတီကိုထင်ရှားစေခြင်းဖြစ်ပါတယ်။တနည်းဆိုရရင်ဘုရားသခင်ကလူသားများ၏တဒံကိုယေရှုခရစ်ဟုအမည်ရသည့်ပုဂ္ဂိုလ်အားဖြင့်ထင်ရှားခံယူခဲ့ခြင်းဖြစ်ပါတယ်။လူသားဖြစ်လာတဲ့အခါမှာလည်းမိမိတွင်အစဉ်တည်ရှိနေတဲ့ဖျားဇာတိအားလူဇာတိအပေါ်သို့ထပ်မံပြီးသွန်လောင်းခဲ့ပါတယ်။လူဇာတိခံယူခဲ့ခြင်းကဖျားဇာတိကိုစွန့်ခဲ့ခြင်းမဟုတ်ပါဘူး။သူစွန့်ခဲ့တဲ့အရာကကောင်းကင်ဘုံမှာရှိတဲ့မိမိခံစားထိုက်သောဘုံတရေများပဲဖြစ်ပါတယ်။လူစားတီကိုခံယူခဲ့ခြင်းအပြင်ဖျားဖြစ်ခြင်းနဲ့ဖျားဇာတိကိုရော့နေစေခြင်းမရှိခဲ့ပါဘူး။လူလောကတွင်ဒုက္ခဆင်းရဲခံရသည့်အခြားသောသူများကဲ့သို့ပင်အသက်ရှင်သန်ပြီးနေထိုင်ခဲ့ပါသည်။အကြောင်းမူကားဘုရားသခင်ဤဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ကျိန်းဝတ်တော်မူ၏။ကိုလိုသဲဩဝါဒစာအခန်းကြီး1အခန်းငယ်9ဘုရားဇာတိဆင်စစ်ဖြစ်သလိုလူဇာတိလည်းယာနှုံးပြည့်ဖြစ်သည်ယေရှုခရစ်တော်သည်လူသားတစ်ဦးဖြစ်တော်လဲသူသည်ဖျားဤဘုံတကုအာဏာများကိုဆက်လက်ပြီးပိုင်ဆိုင်ထားပါတယ်။တမန်တော်ကြီးရှင်ပေါလုကကိုလိုသဲဩဝါဒစာထဲမှာအကြောင်းမူကားခတ်သိမ်းသောပြည့်စုံခြင်းကိုသားတော်၌ကျင်းဝတ်စေခြင်းကားဟုဖော်ပြထားပါတယ်။ထိုသားတော်သည်မျက်မြင်မရသောဖျားသခင်ဤပုံတည်တံတော်ဖြစ်၏။ဝိနေယတတဝအပေါင်းတို့တွင်လည်းတာဦးဖြစ်တော်မူ၏လို့ကောလောသဲခန်းကြီး1အခန်းငယ်15မှာဖော်ပြထားပါတယ်။ယေရှုမှာတွေ့ရတဲ့ဖျားသဘောတဘာဝအချို့ကိုဖော်ပြလိုပါတယ်။နံပါတ်1ဖန်ဆင်းအုပ်ဆိုးတော်မူသောအရှင်။နံပါတ်2အသက်ဤသခင်။နံပါတ်3အပြစ်ကိုခွင့်လွှတ်တော်မူသောအရှင်။နံပါတ်4လူသားများကိုအပြစ်စီရင်မည်သူ။နံပါတ်5လူတို့ဤကိုးကွယ်ရာနံပါတ်6ကဲတင်သောအရှင်နံပါတ်9လူတွေသိနိုင်စွမ်းထက်ပိုပြီးသိတော်သူစတဲ့အချက်တွေကယေရှုမှာတွေ့ရတဲ့ဖျားသဘောတဘာဝများပဲဖြစ်ပါတယ်သူသည်ဖျားဇာတိအပြည့်ဝဖြစ်သလိုတစ်ချိန်တည်းတွင်လည်းလူဇာတိအပြည့်ဝဖြစ်ပါတယ်ဖျားသခင်သားတော်ဖြစ်ခြင်းကြောင့်အဖခင်ကြီးတော်နှင့်ယေရှုသည်တလုံးတဝရဖြစ်သည်ထို့ကြောင့်ယေရှုကိုလက်ခံတော်သူသည်ခမည်းတော်ကိုလက်ခံတော်သူဖြစ်ပြီးညှင်းပယ်တော်သူသည်လည်းခမည်းတော်ကိုညှင်းပယ်ရာရောက်ပါတယ်။ယေရှုသည်လူစင်စစ်ဖြစ်သောကြောင့်လူသားများတွင်တွေ့ရသည့်လူသဘောတဘာဝများကိုလည်းသူ့မှာတွေ့ရပါသေးတယ်။နံပါတ်1စာငတ်မွတ်သိပ်ခြင်းနဲ့ပင်ပန်းနွမ်းနယ်ခြင်းကိုခံစားရပါတယ်။နံပါတ်2စည်ရဲနွမ်းပါခြင်းဝမ်းနည်းကြည်ကွယ်ခြင်းပျော်ရွှင်ခြင်းကိုလည်းခံစားရပါတယ်။နံပါတ်3လူသဘောတဘာဝနဲ့ဆက်ဆိုင်တဲ့အံ့ဩခြင်းစိတ်ပြတ်ခြင်းတနာကျင်နာခြင်းနဲ့ဒေါသအမျက်ထွက်ခြင်းစတဲ့စိတ်ပိုင်းဆိုင်ရာတုံ့ပြန်မှုများကိုလည်းတွေ့ရပါတယ်။နံပါတ်၄လူသားတဘာဝအတိုင်းစာရမဏေရဲ့စုံစမ်းတွေးဆောင်ခြင်းကိုလည်းခံခဲ့ရပါတယ်။နံပါတ်၅မ မိမိရဲ့စိတ်ဆန္ဒနဲ့ဝိညာဉ်ရေးရာပြိပခပြိုင်ဆိုင်မှုကိုလည်းခံခဲ့ရပါတယ်။အချုပ်ဆိုရမယ်ဆိုရင်ယေရှုခရစ်ရဲ့လူသားတည်ခံယူခြင်း incarnation သည်ဖျားဆင်စစ်ဖြစ်တယ်လို့လူသားဤသာတည်သည်လည်းယာနှုံးပြည့်ဆင်စစ်ဖြစ်ပါတယ်။ယနေ့တွင်ဒါဝိဒ်ဤမျိုး၌တခင်ခရစ်တော်တည်ဟူသောကယ်တင်သောအရှင်သည်တင်တို့အဖို့လုံကဖွားမြင်ခြင်းကိုခံတော်မူပြီးရှင်လူကာခရစ်ဝင်ခန်းကြီးနှင့်အခန်းငယ်17ဒါကြောင့်ခရစ်တော်ရဲ့လူစားတိခံယူကမွေးဖွားလာရခြင်းအကြောင်းကတင်နဲ့ကျွန်ုပ်အပါဝင်လောကလူသားများအားလုံးအတွက်ဖြစ်ပါတယ်ရေဘူးရအားဖြင့်ရည်ရွယ်ချက်၅ခုရှိပါတယ်နံပါတ်1ဖျားသခင်နဲ့လူသားများကိုပြန်လည်တင့်မြတ်စေလိုသည်လူသားများသည်ဘုရားသခင်ရဲ့စကားကိုနားမထောင်ခြင်းအပြင်ဘုရားသခင်၏ပြစ်ဒဏ်ပေးခြင်းကိုခံရပါတယ်။ထို့စကားနားမထောင်ခြင်းအပြင်လူသားတွေကဘုရားသခင်နဲ့ကင်းကွာသွားပြီးအပြစ်တရားအောက်ကိုရောက်ရှိသွားကြတယ်။စကားနားမထောင်ခြင်းကြောင့်လူသားတွေကမိမိကိုမိမိဘုရားသခင်၏နေရာတွင်ထားလာရန်စုံစမ်းခြင်းခံခဲ့ရတယ်။ဘုရားသခင်နဲ့ကင်းကွာပြီးတော့မိမိအသက်တာကောင်းမကောင်းကိုကိုယ်တိုင်ဆုံးဖြတ်လို့လာတယ်။လူတို့ရဲ့မာနထောင်လွှားခြင်းကအပြစ်ရဲ့အမှတ်ဗဟိုဖြစ်လာခဲ့တယ်။လူဟာအပြစ်ဖြစ်လာတဲ့အခါဘုရားသခင်ပေါ်တန်တရားရှိလာတယ်။ဘုရားသခင်ကိုစန့်ကျင်လာခြင်း၊နာခံမှုမရှိခြင်း၊မေတ္တာတော်ကိုညှင်းပယ်ခြင်း၊နောက်ဆုံးမှာပုန်ကန်ခြင်းအထိဖြစ်လာရတယ်။ဒီအပြစ်တွေကြောင့်လေလူဟာဘုရားသခင်ရဲ့အပြစ်စီရင်ခြင်းကိုခံရမှာဖြစ်တယ်။အာရန်နဲ့ဧဝအပြစ်ကျူးလွန်ခဲ့ခြင်းမှစပြီးလူဟာဘုရားသခင်ထံမှထွက်ပြေးပြီးဘုရားသခင်ကိုမချစ်တော့ဘဲမိမိကိုယ်ကိုပိုချစ်လာကဘုရားသခင်အလိုတော်ကိုဆောင်မြည်အစာမိမိရဲ့အလိုကိုပိုပြီးဆောင်လာကြတယ်။အပြစ်ကဘုရားသခင်နဲ့မပေါင်းဖော်နိုင်တော့ဘဲမိလျော့ခြင်းကင်းမဲ့အခြေအနေကိုရောက်လာစေခဲ့တယ်။ဒါပေမဲ့ဘုရားသခင်ကလူသားတွေကိုမျောလင့်ခြင်းကင်းမဲ့အခြေအနေကိုမရောက်စေချင်ပါဘူး။အာဒံပြုတ်ခဲ့တဲ့အပြစ်တရားရဲ့အကျိုးသက်ရောက်မှုကိုအမိန်နာခံသူယေရှုအားဖြင့်ပြောင်းလဲစေရန်အတွက်ခရစ်တော်ကိုလူသားများအဖို့လုံကဤလောကကိုဆေးလွတ်ပြီးလူစားတိကိုခံယူစေခဲ့ခြင်းဖြစ်ပါတယ်။လူတို့မျောလင့်ခြင်းကင်းမဲ့နေတဲ့အချိန်မှာလူသားများနဲ့ဖျားသခင်အကြားကိုပြန်လည်ပြီးတင့်မြတ်စေရန်တပါးဒီသောသားတော်ခရစ်တော်ကိုဒီလောကသို့ဆေလွတ်ခဲ့ခြင်းကလူသားတွေအပေါ်ဖျားသခင်ထားတော်မူတဲ့ခွင့်လွှတ်ခြင်းတရားပဲဖြစ်ပါတယ်။နံပါတ်1ဖျားသခင်ဖြစ်ခြင်းကိုဖော်ပြခြင်းဖျားသခင်ကိုအဘယ်သူမှမမြင်စဖူးတော်လဲခမည်းတော်ရင်တွင်တော်၌ရှိသောတပါးဒီသောသားတော်သည်ဖျားသခင်ကိုထင်ရှားစေတော်မူပြီးရှင်ယောဟန်ခရစ်ဝင်ခန်းကြီး1အခန်းငယ်18ခရစ်ယာန်များအတွက်အခါအားလျော်စွာမကြခဏအမေးခံရတဲ့မေးခွန်းရှိပါတယ်။သင်တို့ကိုးကွယ်တဲ့ဘုရားသခင်ကိုမျက်မြင်ပြလို့ရမလားဆိုတဲ့မေးခွန်းပဲဖြစ်ပါတယ်။စာရေးသူမိမိကိုယ်တိုင်လည်းငယ်စဉ်ကကြောက်နေသည့်အခါကြောက်နေဘက်တငယ်ချင်းများကြားတွင်မကြခဏအမေးခံခဲ့ရပါတယ်။တမန်ကျမ်းစာထဲမှာထိုမေးခွန်းကိုခရစ်တော်ကိုယ်တိုင်ဖြေကြားထားတာကိုတွေ့နိုင်ပါတယ်။ဖိလိပ္ပုကလည်းသခင်ခမည်းတော်ကိုကျွန်ုပ်တို့အားပြတော်မူပါထို့သောပြတော်မူလျှင်ကျွန်ုပ်တို့အလိုပြည့်စုံပါမည်ဟုလျှောက်လျင်ယေရှုကဖိလိပ္ပုဤမြကာလပတ်လုံးငါသည်တင်တို့နှင့်အတူရှိပြီးမှတင်သည်ငါကိုမသိသေးသလားငါကိုမြင်သောသူသည်ခမည်းတော်ကိုမြင်၏ဟုဆိုခဲ့ပါသည်ဤအကြောင်းအရာကိုကြည်ခြင်းအပြင်ဘုရားသခင်ကိုမမြင်စဖူးသေးဟုပြောဆိုနေသောသူတွေအတွက်ဘုရားသခင်ကယေရှုကိုဤလောကထဲသို့ဆေးလွတ်ပြီးလူစားတိခံယူစေခြင်းအပြင်မိမိရဲ့ဘုရားသခင်ဖြစ်ခြင်းကိုပြသခဲ့ခြင်းပဲဖြစ်ပါတယ်။ယေရှုရဲ့လောကမှာအသက်ရှင်ခြင်းလှူဆောင်ခဲ့ခြင်းများအားလုံးကဘုရားသခင်ရဲ့သဘောတဘာဝများအားလုံးပဲဖြစ်ပါတယ်။နံပါတ်3ဘုရားသခင်၏ချစ်ခြင်းမေတ္တာယေရှုရဲ့လူစားတိခံယူတဲ့ဖြစ်စဉ်မှာဘုရားသခင်ရဲ့ချစ်ခြင်းမေတ္တာတော်ကိုလည်းထင်ရှားစွာမြင်တွေ့ရပါတယ်။လူတို့အပေါ်မှာထားရှိတဲ့ဘုရားသခင်ရဲ့ချစ်ခြင်းမေတ္တာတော်မှာအုတ်ဆိုးပိုင်တာတော်မူသောဘုရားသခင်အလိုတော်ပေါ်တွင်မူတည်ပါတယ်။လူတို့ကိုဘုရားသခင်ချစ်ရခြင်းကမိမိချစ်လိုခြင်းကြောင့်ဖြစ်ပြီးချစ်ထိုက်ခြင်းကြောင့်မဟုတ်ပါဘူး။ဒီအချက်ကိုယေရှုခရစ်မှာထင်ရှားစွာတွေ့မြင်နိုင်ပါတယ်။ ယေရှုရဲ့အသက်တာတလျှောက်လုံးမှာလိုအပ်နေတဲ့သူတွေကိုအကူအညီပေးခဲ့ပြီးအသေးခံတော်မူခြင်းအပြင်အပြစ်သားများကိုကယ်တင်ခဲ့ပါတယ်။လူတို့ကယ်တင်ခံရခြင်းမှာဖျားသခင်ရဲ့ချစ်ခြင်းမေတ္တာ၌သာအခြေခံပြီးထိုချစ်ခြင်းမေတ္တာတော်ကိုလဝါကတိုင်း၌ယေရှုခရစ်ကအပြည့်အဝပြသခဲ့ပြီးဖြစ်ပါတယ်။ဖျားသခင်ရဲ့ချစ်ခြင်းမေတ္တာကိုခရစ်တော်ကလူလောကတွင်ကောင်းမွန်စွာပြသနိုင်ခဲ့ပါတယ်။ချစ်ခြင်းမေတ္တာနှင့်ပြည့်ဝသောဘုရားသခင်သည်သူ၏လှုပ်ဆောင်ချက်များနှင့်တွင်တင်ချက်များအားဖြင့်လူသားများအပေါ်တွင်ထားရှိသောသူ၏ချစ်ခြင်းမေတ္တာကိုလက်တွေ့ပြသခဲ့ပါသည်။နံပါတ်၄မာနဲ့ဒုစရိုက်များကိုပယ်ဖြတ်ခြင်းကကြွာလာသည်။မာနဲ့သည်ရှေးဥစွာမှစ၍ဒုစရိုက်ကိုပြုတော်သူဖြစ်သောကြောင့်အကျဉ်သူသည်ဒုစရိုက်ကိုပြု၏ထို့သူသည်မာနဲ့နှင့်ဆိုင်၏မာနအမှုတို့ကိုပယ်ဖြတ်ခြင်းကဘုရားသခင်ဤသားတော်သည်ထင်ရှားပေါ်ထွန်းတော်မူ၏တိယောအခန်းကြီး3အငယ်၈ဟေပြဲဘာသာစကားမှာစာရမဏေအထိပ္ပယ်မှာရံဘတ်ပြုသူဖြစ်ပါတယ်စာရမဏေဟာဘုရားသခင်အား၎င်းဘုရားသခင်၏လူတို့အား၎င်းကောင်းသောအမှုမှန်သမျှအား၎င်းရံဘတ်ပြုတော်သူဖြစ်ပါတယ်စာရမဏတ်ကိုမကောင်းမှု၏ခေါင်းဆောင်အဖြစ်တမန်ကျမ်းစာထဲတွင်သုံးနှုန်းထားပါသည်။စာရမဏတ်သည်အုတ်ချုပ်သူမဟုတ်ဘဲပုံကံသောသူဖြတ်စည်းသောသူဖြစ်တယ်။သူဟာဘုရားသခင်ရဲ့လှုပ်ဆောင်မှုအလုံးကိုစန့်ကျင်သောသူဖြစ်တယ်။လူသားများကိုမကောင်းမှုဒုစရိုက်မှန်သည်များကိုလှုပ်ဆောင်ဖို့အမြဲတမ်းသွေးဆောင်ဖျားယောင်းသောသူဖြစ်တယ်။ဘုရားသခင်ကလည်းလူတို့ယုံကြည်ခြင်းကိုစာရမဏေ၏လှုပ်ဆောင်ခြင်းများအပြင်စမ်းသပ်ပြီးလူသားများ၏ယုံကြည်ခြင်းကိုပို့မှုခိုင်ခန့်စေတယ်။ဒါကြောင့်စာရမဏေ၏လှုပ်ဆောင်မှုများအားလုံးကိုပယ်ဖျက်ရန်အတွက်ခရစ်တော်ကဤလောကသို့လူစားသည့်အဖြစ်ဆင်းကြွလာခဲ့တယ်။ယေရှုခရစ်တော်ရဲ့အသက်ရှင်ခြင်း၊တည်ခြင်းနဲ့ရှင်ပြန်ထမြောက်တော်မူခြင်းများအပြင်စာရန်အပေါ်အောင်မြင်ခဲ့ပြီးစာရန်ရဲ့တကူအာဏာအောက်မှယုံကြည်သူများကိုကယ်တင်တော်မူခဲ့တယ်။နံပါတ်၅အပြစ်ကင်းစင်ခြင်းအဘယ်ကြောင့်နည်းဟုမူကားဘုရားသခင်သည်အပြစ်နှင့်ကင်းစင်သောသူကိုငါတို့အတွက်ကြောင့်အပြစ်ရှိသောသူဖြစ်စေတော်မူ၏။အကြောင်းမူကားငါတို့သည်ထိုသူအဖြစ်ဘုရားသခင်ရှိတော်၌ဖြောင့်မတ်သောသူဖြစ်မည်အကြောင်းသည်။နှစ်ကောအခန်းကြီး၅အခန်းငယ်27လောကလူသဘောတဘာဝအရာလူဟာမိမိကျူးလွန်တဲ့အပြစ်ကြောင့်စင်ကြယ်ခြင်းကိုမရနိုင်ပါဘူး။မိမိရဲ့လွန်ကျူးတဲ့အပြစ်တရားရဲ့အခတေခြင်းကိုမိမိကိုယ်တိုင်ခံယူရမှာဖြစ်တယ်။ဒါပေမဲ့ဘုရားသခင်ကလူသားများအပေါ်မှာထားရှိတဲ့ချစ်ခြင်းမေတ္တာတော်အားဖြင့်လူသားများခံရတဲ့တေခြင်းမှလွတ်မြောက်နိုင်စေဖို့အပြစ်နဲ့ကင်းစင်တဲ့ယေရှုကိုလောကထဲသို့ဆေးလွတ်ပြီးလူစားတီကိုခံယူစေခဲ့ပါတယ်။ပြစ်ကင်းစင်တန့်ရှင်ဖို့မိမိတို့ကိုယ်တိုင်ကြိုးစားပြီးလှုပ်ဆောင်လို့မရပါဘူးလူသားအားလုံးအပြစ်ကြောင့်ညစ်ညူးခဲ့ရတယ်သို့တော့လူတို့ရဲ့အပြစ်ကိုပယ်ရှားပြစ်ရန်ပြေဝဆုံးလင်းတော်မူသောခရစ်တော်ကအသေးခံတော်မူခဲ့တယ်ခရစ်တော်ဤလှုပ်ဆောင်ခြင်းများအပြင်နောင်တရသောလူသားများကိုတန့်ရှင်သူအဖြစ်သို့ဖျားသခင်ကကြီးညာခဲ့တယ်အဘယ်ကြောင့်ဆိုသောယေရှုကတန့်ရှင်စေခဲ့သောကြောင့်ဖြစ်ပါတယ်နံပါတ်6ဒုတိယအကြိမ်ကြွလာခြင်းအတွက်ပြင်ဆင်ခြင်းယနေ့ခရစ်ယာန်များ၏ကြီးမားသောမျှော်လင့်ခြင်းမှာယေရှုခရစ်တော်၏ဒုတိယအကြိမ်ပြန်လည်ကြွလာမည်အကြောင်းဖြစ်ပါတယ်။ယေရှုခရစ်တော်ရဲ့ဒုတိယအကြိမ်ပြန်လည်ကြွလာတော်မူခြင်းကိုဆင်ခြင်တဲ့အခါမှာပထမအကြိမ်ကြွလာခြင်းနဲ့တီးခြားခွဲ၍မစင်စားသင့်ပါဘူး။ပထမအကြိမ်ကြွလာစဉ်ကအောင်မြင်မှုများကိုဒုတိယအကြိမ်ကြွလာတော်မူရ၌အပြည့်အဝတွေ့မြင်ရမှာဖြစ်ပါတယ်။ထိုနည်းတူခရစ်တော်သည်လူများအပြစ်တို့ကိုခံခြင်းကတခါတည်းကိုယ်ကိုပူဇော်ပြီးမှနောက်တစ်ဖန်ထိုသခင်ကိုမျှော်လင့်လျက်နေတော်သူတို့ကိုကယ်တင်ခြင်းအလို့ကအပြစ်နှင့်မဆိုင်ဘဲပေါ်ထွန်းတော်မူလက်တန်။ဟေပြဲဩဝါဒစာအခန်းကြီး9အခန်းငယ်28ယေရှု၏ဒုတိယအကြိမ်ကြွလာခြင်းကသခင်ဖျားရဲ့နေ့ The Day of the Lord ဖြစ်ပါတယ်။ထိုနေ့ရက်မတိုင်မီကဘာမြေကြီးပေါ်မှာဆင်းရဲငတ်မှုခေါင်းမာခြင်းများ၊တဘာဝဘေးဒဏ်များ၊တိုင်းနိုင်ငံများ၏ရံဘတ်ပြုခြင်းများစသည်တို့ကိုများစွာတွေ့ကြုံရမှာဖြစ်တယ်။ကောင်းကင်ဘဝမှာလည်းအံ့ဩဖွယ်ရာများဖြစ်ပေါ်လာပါလိမ့်မယ်။ထိုနေ့ရက်သည်ဖျားသခင်ရည်မှန်းချက်များပြည့်စုံမည့်နေ့ရက်ဖြစ်ပါတယ်။ အချုပ်အားဖြင့်ဆိုရရင်ခရစ်တော်ရဲ့လူစားတီခံယူခြင်းဟာဖျားသခင်ရဲ့အလိုတော်ကိုဆောင်ပြီးဖျားသခင်သဘောတဘာဝများအတိုင်းလောကလူသားများကိုချစ်လွန်၍ဤလောကသို့ဆင်းသက်ကြွလာရခြင်းဖြစ်ပါတယ်ခရစ်တော်ဤဘဝဖြစ်စဉ်နှင့်ခရစ်တော်ဤအမှုတော်ဆောင်ခြင်းသည်လောကလူသားများအတွက်ပြီးပြည့်စုံသောဧဝံဂေလိသတင်းစကားပဲဖြစ်ပါတယ်နားဆင်ခွန်အားယူကြသူအားလုံးတို့အပေါ်မှာဖျားသခင်တာ၍ကောင်းချီးပေးပါစေ